ဒီလိုမျိုးဖိလစ်ပိုင်နိုင်ငံမှာတရင်ထန်တဲ့တိုင်ဖုန်မုန်တိုင်းဝင်ရောက်မဲ့အနေအကြောင်းလာမဲ့ဒီဇင်ဘာလ၁၇ရက်နေ့မှာစတင်ကျင်းပဖို့စီစဉ်ထားတယ်။အာဆီယံထိပ်သီးအစည်းအဝေးကိုဇန်နဝါရီလ၈ရက်ဆိုင်းလိုက်တယ်လို့တာဝန်ရှိသူတွေကဒီကနေ့ညပိုင်းမှာကြေညာခဲ့တယ်လို့ပဲမြန်မာအရေးပါတီမန့်လွှတ်တော်အမတ်များအဖွဲ့ကလည်းတချိန်တည်းမှာပဲသူတို့ရဲ့ဖိလစ်ပိုင်နိုင်ငံမ ဖွဲ့ကလည်းဖိလစ်ပိုင်နိုင်ငံမှာလင်းစာရှင်လင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်။ဒီကြောင့်တွင်လည်းပတ်သက်လို့ကိုကျော်ကျော်သိန်းဆက်ပြီးတော့တင်ပြပေးပါရှင်
။ဟုတ်ကဲ့ခင်ဗျာ။ AIPMC ရဲ့ထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံဒီမိုကရေစီအရေးအတွက်ဖိလစ်ပိုင်နိုင်ငံရဲ့ခေါင်းဆောင်တွေကထောက်ခံကြောင်းပြောခဲ့ကြတယ်ဆိုပြီးခေါင်းကြီးတက်ထားတာကြောင့် AIPMC အဖွဲ့ရဲ့ဖိလစ်ပိုင်စီးအောင်လှုံ့ဆော်ရေးမှာပါဝင်ခဲ့သူဖိလစ်ပိုင်ကွန်ဂရက်အမတ်မစ္စတာမာရီယိုမာယွန်ဂျိုယိုအာဂူဂျာကိုဒါနဲ့ပတ်သက်ပြီးနေကြည့်ပါတယ်။
As far as our visit to the House of Representatives and the Philippine Senate, the leaders of both chambers expressed their support to democracy in Burma.
ကျွန်တော်တို့ဖိလစ်ပိုင်အထက်လွှတ်တော်နဲ့အောက်လွှတ်တော်တရားလုံးကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ရမှာလွှတ်တော်တရားလုံးရဲ့ဥပဒေတွေကမြန်မာနိုင်ငံဒီမိုကရေစီရေးကိုသူတို့ထောက်ခံတဲ့အကြောင်းပြောခဲ့ကြပါတယ်။နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့ရမှာလဲမြန်မာပြည်ဒီမိုကရေစီရေးအတွက်လာမယ့်အထိပ်သီးအစည်းအဝေးမှာဖိလစ်ပိုင်နိုင်ငံကဆက်ပြီးတော့မေးမြန်းပြောဆိုသွားမယ့်အကြောင်းကျွန်တော်တို့ကိုကြေညာခဲ့ပါတယ်။နောက်ပြီးတော့အောက်လွှတ်တော်ဥပဒေကသူတို့ကြကြပဲဒီထိပ်သီးအစည်းအဝေးမှာသူမိန်ကွန်းပြောတဲ့အခါမြန်မာနိုင်ငံဒီမိုကရေစီရေးကိုတေချာပေါက်သူထည့်ပြောမယ့်အကြောင်းကျွန်တော်တို့ကိုအသိပေးခဲ့ပါတယ်။ဒါကြောင့်မြန်မာပြည်ဒီမိုကရေစီရေးကိုဖိလစ်ပိုင်မှာခေါင်းဆောင်တွေအားလုံးကထောက်ခံတယ်လို့ကျွန်တော်တို့ပြောတာပါလို့မစ္စတာမာရီယိုကပြောပါတယ်။ဒီခီးစင်မှာပါဝင်ခဲ့တဲ့တည်ထောင်စုမြန်မာနိုင်ငံအဝေးရောက်ညွန့်ပေါင်းအစိုးရရဲ့ဝန်ကြီးတူဖြစ်သူဥပိုလာတင်ကလည်းဒီစီယုံလို့ဆိုရေးခီးစင်ဟာအောင်မြင်ခဲ့တယ်လို့ပြောပါတယ်
။အချက်နှစ်ချက်ပေါ်မှာမူတည်ပြီးတော့ကျွန်တော်အောင်မြင်တဲ့ခီးစင်ဖြစ်တယ်လို့ကျွန်တော်ပြောရမှာပါ။တစ်ဖက်ကတော့ကျွန်တော်တို့နိုင်ငံတကာနိုင်ငံရဲ့အမြင့်ဆုံးနိုင်ငံရဲ့အခွင့်အာဏာတွေရှိကြတယ်ကျွန်တော်ထက်လို့တော့ဥက္ကဋ္ဌတို့အောက်လို့တော့ဥက္ကဋ္ဌတို့ကနေပြီးတော့ဝန်ပန်တတာချိုးဆိုးတယ်သူတို့အနေနဲ့မြန်မာနိုင်ငံရေးကိစ္စတွေကိုဘယ်လောက်ထိကျွန်တော်တို့ထောက်ခံအားပေးခဲ့တယ်လို့ဆက်ပြီးတော့လဲဆောင်ရွက်သွားမယ်ဆိုတာမျိုးရှိတယ်လို့သူတို့နိုင်ငံခြားရေးဝန်ကြီးကိုယ်တိုင်နဲ့လည်းတွေ့ဆုံဆွေးနွေးနိုင်ခဲ့တယ်ဆိုတဲ့အခါကျတော့ဒီခီးစဉ်ဟာအခြေခံအားဖြင့်ကျွန်တော်တို့အင်တာမအောင်မြင်တယ်လို့ပြောလို့ရပါတယ်ဒုတိယချက်ကတော့ဒါ AIPMC ရဲ့ရှစ်တောင်အရှနိုင်ငံများပါလီမန်အမတ်များရဲ့မြန်မာနိုင်ငံဆိုင်ရာအဖွဲ့ပေါ့နော် AIPMC နေနဲ့ကျွန်တော်တို့ပထမဦးဆုံးအချိန်မြန်မာနိုင်ငံအမတ်တွေနဲ့တိုက်ရိုက်ပူးပေါင်းဆောင်ရွက်တဲ့ lobby trip မျိုးလည်းဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီခီးစဉ်ဟာထူးထူးခြားခြားအောင်မြင်မှုလည်းရှိတယ်ကျွန်တော်တို့အနေနဲ့လည်းကျေနပ်အားရတယ် AIPMC ခေါင်းဆောင်တွေဝိုင်းဝန်းပြီးတော့ဒီခီးစဉ်အောင်မြင်အောင်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်တွေအကုန်လုံးလည်းကျွန်တော်ကျေးဇူးတင်ကြောင်းပြောချင်ပါတယ
်။အာဆီယံအဖွဲ့ကို1989ခုနှစ်ကတည်းကဖွဲ့စည်းခဲ့တာဖြစ်လို့နှစ်ပေါင်း40နီးပါးရှိလာပြီဖြစ်ပေမဲ့အာဆီယံအခြေခံဥပဒေလိုမျိုးအဖွဲ့ဝင်နိုင်ငံအားလုံးကလိုက်နာရမယ့်စီမင်းစည်းကမ်းတွေမရှိသေးပါဘူး။ဒါကြောင့်2005ခုနှစ်ဒီဇင်ဘာလ12ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပခဲ့တဲ့စက်တကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးကနေအာဆီယံဒေသတွင်းထင်ရှားသူပုဂ္ဂိုလ်များနဲ့အဖွဲ့အဖွဲ့ဖွဲ့စည်းပြီးအာဆီယံပြည်ညင်စာတမ်းရေးဆွဲဖို့တောင်းပန်ပြည့်ခဲ့ပါတယ်။ဒီအဖွဲ့ထဲမှာအင်ဒိုနီးရှားနိုင်ငံသားဝန်ကြီးဟောင်းမစ္စတာအလီအလာတက်စ်ဖိလစ်ပိုင်သမ္မတဟောင်းမစ္စတာဖီလိုရာမို့စ်မလေးရှားဒုတိယဝန်ကြီးချုပ်တန်စရီမူဆာဟီတန်တို့လိုထင်ရှားတဲ့ပုဂ္ဂိုလ်တွေပါဝင်ကြပြီးမြန်မာနိုင်ငံကတော့ဝန်ထမ်းရွေးချယ်လေ့ကျင့်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးတန်းညိုကိုအဖွဲ့ဝင်အဖြစ်ပေးအပ်ထားပါတယ်။ဒီအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲတစ်ခုကိုလည်းဒီကနေ့မနီလာမြို့မှာပြုလုပ်ခဲ့ပါတယ်။လက်ရှိရေးဆွဲနေတဲ့ဗိညာဉ်စာတမ်းထဲမှာစမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုအဖွဲ့ဝင်နိုင်ငံတစ်ခုခုကမလိုက်နာဘူးဆိုရင်ဒဏ်ခတ်အရေးယူတာနောက်ဆုံးအဖွဲ့တွေကနေထုတ်ပြစ်ဖို့အထိအရေးယူဖို့အစိုးပြုထားတာတွေပါတယ်လို့ဒီသတင်းစာရှင်းလင်းပွဲမှာသမ္မတဟောင်းဖီဒရယ်မုစ်ကပြောခဲ့ပါတယ်။ဒီလိုအချက်မျိုးတွေဗိညာဉ်စာတမ်းထဲမှာတကယ်ပါလာဖို့ရဖြစ်နိုင်ပါမလား?အဖွဲ့ဝင်နိုင်ငံတွေကရောလက်ခံပါမလားလို့မစ္စတာမာရီယိုကိုမေးကြည့်ရမှာ
Yeah, I think these are towards a positive direction and these are definitely positive development.
ဒါဟာအပေါင်းလက္ခဏာဆောင်တဲ့လမ်းကြောင်းတိုးတက်မှုလို့ကျွန်တော်ထင်ပါတယ်။သူတို့တကယ်လုပ်ချင်တယ်လို့လည်းကျွန်တော်ယူဆပါတယ်။ဒေတာရဲလူ့အခွင့်အရေးကော်မရှင်တရဖွဲ့စည်းဖို့ကိုတော့သူတို့ကအဆိုပြုထားပါသေးတယ်။မြန်မာနိုင်ငံကစိုးရတဲ့လူ့အခွင့်အရေးချိုးဖောက်မှုလို့အဖွဲ့ဝင်နိုင်ငံတွေရဲ့ကိစ္စတွေကိုမဖြစ်မနေကင်တွယ်ရမယ်ဆိုတာနောက်ဆုံးမှာအာဆီယံအဖွဲ့ဝင်တွေနားလည်လာတယ်လို့ကျွန်တော်ထင်ပါတယ်လို့မစ္စတာမာရီယိုမေယွန်ဂျိုအာဂူဂျာကဖြေခဲ့ပါတယ်။အာဆီယံထိပ်သီးအစည်းအဝေးရွှေ့ဆိုင်တာနဲ့ပတ်သက်ပြီးမေးရမှာတော့သူကတကယ်ယာတီဂူရုအခြေအနေကြောင့်ထက်ဖိလစ်ပိုင်နိုင်ငံရဲ့ယာတီဂူရုမုန်တိုင်းကြောင့်ဖြစ်နိုင်ပွဲပိုရှိကြောင်းတင်စားပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလက်ရှိသွားနေတဲ့သမ္မတပုံစံနိုင်ငံရေးစနစ်ကနေလွတ်တော်တရားပုံစံနိုင်ငံရေးစနစ်ကိုပြောင်းလဲဖို့အတွက်မကြာသေးခင်ကပဲဖိလစ်ပိုင်ကွန်ဂရက်ကဆုံးဖြတ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။